မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကလက်ရှိအခြေအနေတွေပေါ်အမေရိကန်ပြည်ထောင်စုကထူပဲဆိုရင်းနဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီး Heather Nauert ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် We are deeply concerned by the troubling situation in Burma's northern Rakhine state. There has been a significant displacement of local populations.
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကစိတ်ပူပန်စရာအခြေအနေတွေပေါ်ကျွန်တော်တို့သိကိုဆိုရင်းပါတယ်ရိုဟင်ဂျာတိရွာအများပြားကိုမီးရှို့ပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရဲသားတွေကပါအကြမ်းဖက်လူရဲတွေကျူးလွန်နေတာအပါအဝင်စိုးရွားတဲ့လူခွင့်ရေးချူဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေတွေအများပြားအိုးအိမ်ဆုံးထွက်ပြေးနေကြပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာကျမတို့ထပ်ပြီးရှုတ်ချပါတယ်။ဒါပေမဲ့နောက်ထပ်အကြမ်းဖက်လူရဲတွေကိုတားဆီးဖို့လူခွင့်ရေးကိုအပြေးဝါလေးစားလိုက်တာပြီးတရားဥပဒေစိုးမိုးရေးနဲ့အညီဒေသခံလူထုကိုအကောက်အွယ်ပေးဖို့အဲ့ဒီလူမျိုးရေးတပ်ဖွဲ့တွေကိုနိုင်ငံကကတောင်းဆိုနေတဲ့အချိန်ကျမတို့ကလည်းတောင်းဆိုပါတယ်လို့ပြောခွင့်ရ Heather Nauert ကပြောသွားပါတယ်။ဒါအပြင်လက်တွေ့မှာဘာတွေဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးမှန်ကန်တဲ့သတင်းအချက်အလက်တွေကြားနိုင်ဖို့အတွက်သတင်းနောက်တွေကိုဘိုးဘီသွားရောက်ခင်ပေးဖို့လဲ Miss Nowot ကမြန်မာဆွေရောက်ကိုတောင်းဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့မကသတင်းနောက်တွေကိုသွားခင်ပြုဖို့ကိစ္စဒါအပြင်ပိုပြီးအရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစာရာတွေနဲ့ပတ်သက်ပြီးမြန်မာဆွေရောက်နဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လဲ Miss Nowot ကပြောပါတယ်တောင်အာဖရိကဖုန်းတော်ကြီး Desmond Tutu ကလည်းသူဆိုအားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဆွေရကပြုမှုလုံဆောင်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုကြာသပတေးနေ့ကပြစ်တင်ဝေဖန်တဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်